ကယ်လီဖိုးနီးယားပြည်နယ်မှာတောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာတပြိုင်တည်းလောင်နေတဲ့တောမီတွေကိုထောင်ပေါင်းများစွာတောမီသားသမားတွေငြိမ်းချမ်းနိုင်ဖို့ကြိုးစားနေကြပါတယ်။ဒီတောမီတွေကြောင့်အနည်းဆုံးလူ44ဦးသေဆုံးပြီး228ဦးလောက်လည်းပျောက်ဆုံးနေဆဲဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ Campfire လို့အမည်ပေးထားတဲ့မြောက်ပိုင်းကလူဦးရေ 3,000 နီးပါးရှိတဲ့ Paradise မြို့အနီးဝန်းကျင်ဒေသတွေမှာလောင်ကျွမ်းနေတဲ့တောမီတောင်အနည်းဆုံးလူ42ဦးသေဆုံးပြီးတစ်မြို့လုံးနီးပါးမိလောင်နေဖြစ်သွားကြပါတယ်။ဒီတောမီဟာတခါမှမကြုံဘူးတဲ့အတိုင်းအတာနဲ့လောင်ကျွမ်းနေတာဖြစ်ကြောင်းမီးလောင်တဲ့ဒေသတွေကိုလူကိုယ်တိုင်သွားကြည့်လိုက်ရင်ဘလောက်အထိဆိုးရတဲ့အခြေအနေရှိလဲဆိုတာကိုသိနိုင်မှာဖြစ်ကြောင်းဘတ်ခိုင်ရဲတပ်ဖွဲ့အကြီးအကဲကိုရီဟွန်နီယေကသတင်းတောက်တွေကိုပြောပါတယ်မီးလောင်ပြီးတဲ့နေရာတွေကရှာဖွေတွေ့ရှိတဲ့အလောင်းတွေကိုအများဆုံးစစ်ဆေးနိုင်ရတဲ့မီးလောင်တဲ့နေရာတွေနဲ့အနည်းဆုံးနေရာကို DNA စစ်ဆေးတဲ့ဆက်တွေလူတွေအလောင်းရှာဖွေတဲ့ခွေးတွေရွှေ့ပြောင်းလို့ရနိုင်တဲ့ရင်ခွဲရုံတွေကိုအာဏာပိုင်တွေကတည်ဆောင်ထားပြီးဖြစ်ပါတယ်ပစိဖိတ်ကမ်းခြေတစ်လျှောက်မီးလောင်နေတဲ့မိုင်620ကျော်ပတ်လည်မှာရှိတဲ့ဒေသက2သိန်းခွဲလောက်ကိုလည်းဘေးကင်းရာကိုအာဏာပိုင်တွေကရွှေ့ပြောင်းခိုင်းထားပါတယ်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလော့စ်အန်ဂျလစ်မြို့အနီးကဟောလိဝုဒ်မင်းသားမင်းသမီးတွေအဆိုတော်တွေနဲ့လူကုန်တန်နေတဲ့အရာဒေသတစ်ခုဖြစ်တဲ့မာလီဘူအနီးဝန်းကျင်မှာလောင်နေတဲ့တောမီကြောင့်နာမည်ကြီးအတော်များများရဲ့အိမ်တွေလည်းမီးပြတ်ပါကုန်တယ်လို့ဆိုပါတယ်